မကန်ပြည်တော်စုကယ်ဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတွေမှာဒေါ်မီလောင်ကျွမ်းမှုကြောင့်လူ9000ထက်မနည်းဖေးလွှာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဒေါ်မီလောင်ကျွမ်းမှုမကူးဆက်အောင်လုပ်တဲ့အနေနဲ့ Pacific ဒဏ်ငွေနဲ့လျှက်စစ်တအားပေးကုမ္ပဏီကသူတို့ရဲ့လျှက်စစ်တအားနဲ့ဒဏ်ငွေပေးနေတာတွေကိုရပ်တန့်ထားပါတယ်။ကယ်ဖိုးနီးယားပြည်နယ်မြောက်ပိုင်းကဝိုင်းထုတ်လုပ်တဲ့နေရာမှာတော့900ခန့်လုံးပဲမိကိုငြိမ်းသက်နိုင်သေးတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလောလောဆယ်မှာတော့ AK 16000လောက်လောင်ကျွမ်းနေပြီးတော့900ခန့်လုံးပဲငြိမ်းသက်နိုင်သေးကြောင်းအဆောက်အုံနဲ့အင်ဂျီ49လုံးမိလောင်ပျက်စီးသွားခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုပမာဏဘလောက်ရှိလဲဆိုတာကိုဆက်လက်တိုင်းတန်နေသေးဖြစ်ကြောင်းအခုလောလောဆယ်မှာမိသက်သမား1300လောက်ကမိကိုဝိုင်းပြီးတော့ငြိမ်းသက်နေကြပြီးတော့မနေ့ဖြန်မှာတော့မိသက်သမားပမာဏရဲ့ဒီထပ်ဝက်လောက်လဲထပ်သိုးသွားမှာဖြစ်တယ်လို့ဗီနယ်မိသက်ဌာနအကြီးအကဲ Mike Parkers ကပြောပါတယ်ဒေါ်မီကြောင့်အနေရည်ရှိနေပေမဲ့လဲတချို့တွေကတော့သူတို့ရဲ့နေအိမ်တွေကနေဘေးလွယာကိုရွှေ့ဖို့ညှဉ်းဆန်နေကြတယ်လို့ဆိုလိုမာခရိုင်ရဲရာရှိကပြောပါတယ်ဒီတော်မီဟာဘုရူးနေ့ကစပြီးတော့လောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ